တိုင်းရင်းသားဒေသတွေမှာ2014တကောင်စီရင်ကောက်ယူရေးအတွက်ပြည်အောင်စုဝင်ကြီးဦးခင်ရီနဲ့တိုင်းရင်းသားအရက်ဖက်လူမှုအဖွဲ့အစည်းတွေဒီနေ့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်2014ခုနှစ်မှာကောက်ယူမဲ့ပြည်လုံးကျွတ်တကောင်စီရင်ဟာလူအခွင့်ရေးစံချိန်စံညွှန်းမှာအဓိကကျတဲ့ကိုပိုင်ဆန္ဒအရပြောပိုင်ခွင့်ရှိတဲ့ဆိုတဲ့အချက်ကိုအခြေခံပြီးနိုင်ငံတကာနည်းပညာအကြံပေးအဖွဲ့နိုင်ငံပေါင်း14နိုင်ငံကပညာရှင်တွေနဲ့ပူးပေါင်းကောက်ယူသွားမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးခင်ရီကပြောပါတယ်2014တကောင်စီရင်ပုံစံမှာတတ်မှတ်ထားတဲ့ကုန်နံပါတ်တွေနဲ့ပတ်သက်ပြီးတိုင်းရင်းသားလူမျိုးတွေကကန့်ကွက်မှုတွေလည်းရှိနေပါတယ်ဥပမာကချင်တိုင်းရင်းသားမျိုးနွယ်စုတွေတတ်မှတ်ထားတာလည်းရှိသလိုကချင်ဆိုပြီးတီးတန့်ကုန်နံပါတ်တစ်ခုထားရှိတာဟာမဖြစ်သင့်ကြောင်းကချင်ငင်းညာရေးကွန်ရက်အဖွဲ့အပါအဝင်အဖွဲ့အစည်း21ဖွဲ့ကကြေညာချက်ထုတ်ပြန်ထားတာရှိပါတယ်။အလားတူကရင်နဲ့ချင်းတိုင်းရင်းသားတွေကိုမျိုးနွယ်စုခွဲခြားထားပြီးကုန်နံပါတ်တတ်မှတ်မှုတွေမှာလည်းမှားယွင်းတာတွေထပ်နေတာတွေရှိနေတယ်လို့ကြေညာချက်တွေထုတ်ပြန်ထားကြပါတယ်။ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်ငင်းညာရေးကွန်ရက်ကဒေါ်ခွန်ကြာကတိုင်းရင်းသားမျိုးနွယ်စုတွေကိုတတ်မှတ်ထားတဲ့ကုတ်135ခုကိုဆန့်ကျင်ကြောင်းနဲ့အဲ့ဒီလိုထည့်သွင်းလိုက်တာကြောင့်တိုင်းရင်းသားမျိုးနွယ်စုတွေကိုထိခိုက်နေနိုင်စေတယ်လို့ပြောပါတယ်
။ကျမအနေနဲ့တော့ကချင်လူမျိုးများကိုကစားပြုပြီးလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကချင်လူမျိုးများဟာဒီကုတ်135ခုကိုကျမတို့ဆန့်ကျင်ပါတယ်။မဖြစ်လို့လဲဆိုရင်ဒီ135ခုထည့်လိုက်တဲ့အတွက်ကြောင့်မလို့ဒီမြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းတိုင်းရင်းသားအားလုံးကိုထိခိုက်တယ်။ထို့ပြင်အခြားသောသူများကိုလည်းထိခိုက်နေနိုင်သေးတယ်။အဲ့တော့သမရန်ကြီးကလည်းပြည်သူအသံကိုနားထောင်တယ်ပေါ့ပြည်သူလူထုကိုနားထောင်ပါဦးစားပေးပါလို့ပြောထားတဲ့အတွက်ကြောင့်မလို့ကျမတို့လူဦးရေ40ရာခိုင်နှုန်းကျော်တောင်းဆိုတဲ့အချက်ကိုလိုက်နာပေးမယ်။ဆောင်ရွက်ပေးမယ်ဖြည့်ဆွမ်းပေးမယ်လို့ယူဆပါတယ်။
တိုင်းရင်းသားအဖွဲ့တွေထုတ်ပြန်ထားတဲ့ကြေညာချက်အရဆိုရင်ဒီတကောင်စီရင်ကြောင့်လူမျိုးစုတွေကြားထဲနားလည်မှုတွေလွဲမှာပြီးတင်းမာမှုတွေဖြစ်နိုင်တယ်လို့ထင်ကြေးပေးကြပါတယ်။ကရင်တိုင်းရင်းသားတွေကိုမျိုးနွယ်စုတွေခွဲပြီးတတ်မှတ်ရမှာရောထွေးမှုတွေရှိနေတာကြောင့်ပြန်လည်ပြုပြင်ပေးဖို့နဲ့ကရင်လူမျိုးအမှန်မျိုးနွယ်စုအမှန်လည်းဖြစ်ချင်တယ်လို့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကရင်တိုင်းရင်းသားတကောင်စီရင်ကောက်ယူမှုလေ့လာရေးအဖွဲ့ကမန်းအောင်ပြည့်စိုးကပြောပါတယ်
တင်ပြထားတဲ့ဟာတွေကတချို့လွဲမှားနေတယ်တချို့လည်းဟိုဘက်တခြားမျိုးနွယ်စုဘက်ကိုရောက်သွားတယ်ဆိုတော့အဲ့ဒါတွေကိုဒါပြန်လည်ပြီးပြုပြင်ပြုဖို့ပေါ့လေနောက်တစ်ခါမျိုးနွယ်စုမှာကရင်နောက်ဟိုဘက်မှာလည်းကရင်ဆိုပြီးတော့လူမျိုးမှာထည့်ထားတယ်ဆိုတော့ကုတ်တစ်ခုထည့်ထားတယ်ဆိုတဲ့ကကြတော့ကရင်အနွယ်စုကလေးတွေကနည်းနည်းသွားပြီးတော့ဟိုကရင်လူမျိုးကြီးကလည်းနည်းသွားတယ်ကရင်လူမျိုးအမှန်ဖြစ်ချင်းတယ်မျိုးနွယ်စုအမှန်လည်းလူချင်းတယ်
ဒါအပြင်ကရင်တိုင်းရင်းသားတွေရဲ့အမည်ရှိမှာမန်းစောနန်းနတ်နော်စတဲ့ကရင်တွေလက်ခံထားတဲ့နာမည်တွေကိုထဲခွင့်ပေးဖို့လဲလိုအပ်တဲ့အတွက်ဒီနေ့ဆွေးနွေးပွဲမှာတင်ပြခဲ့တယ်လို့သိရပါဗါး2014ပြည်လုံးကျွတ်တကောင်စီရင်ကိုလာမယ့် match လ29ရက်နေ့ညတကောင်အချိန်ကနေလာမယ့် April လ10ရက်နေ့အထိတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူသွားမှာဖြစ်ပါတယ်တကောင်စီရင်ကောက်ယူပြီးတဲ့အချိန်မှလိုအပ်တာတွေပြင်ဆင်ဖြည့်ဆွတ်တာတွေကိုဆက်လက်ပြုလုပ်သွားမှာဖြစ်ကြောင်းလည်းသိရပါပါတယ်ခင်ဗျာ